ရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့နိုင်ငံရေးပါတီတချို့နဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနကအရာရှိတဦးမနေ့တုန်းကရန်ကုန်မြို့မှာတွေ့ဆုံပြီးပါတီတွေကြုံတွေ့နေရတဲ့အခက်အခဲနဲ့အနာဂတ်နိုင်ငံရေးအခြေအနေတွေအကြောင်းဆွေးနွေးကြကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့မြန်မာပြည်အပေါ်ထားတဲ့မူဝါဒအကြောင်းကိုလည်းရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်တဲ့အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်အောင်လွင်ကပဲပြောပြပေးပါရှင်။
အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့လူ့သမားဝင်ကြီးဌာနကအရာရှိတဦးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံနဲ့ပထမအတွင်းဝင်တို့၃ဦးဟာရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့ NDF မျိုးသားဒီမိုကရေစီအင်အားစုဒီမိုကရက်တစ်ပါတီမြန်မာနဲ့ UDP ပြည်ထောင်စုဒီမိုကရေစီပါတီကကိုယ်စားလှယ်တွေကိုတန်ယုံယာယီတာဝန်ခံရဲ့အိမ်မှာမနေ့တုန်းကတနာရီလောက်တွေ့ဆုံခဲ့ကြတဲ့အကြောင်း UDP ပါတီကထွေထွေတွေ့ရင်မူဦးသိန်းတရောင်ကရှင်းပြပါတယ
်အဓိကတော့ကျွန်တော်တို့ရွေးကောက်ပွဲဝင်ရတဲ့ကြောင်ရင်းရဲ့ဒီကောက်ပွဲဝင်တဲ့ပါတီရဲ့အခက်အခဲတွေရဲ့နောက်အနာဂတ်မြန်မာနိုင်ငံရဲ့အခင်းအကျင်းဘယ်လိုဖြစ်မယ်ဆိုတာဆွေးနွေးကြတာအမေရိကက US State Department ကပေါ့နော် Foreign Affairs Officer တဲ့ Sarah Bagley Moore သူဌာနက Bureau of Democracy Human Rights and Labor ဌာနကဆိုတော့ Democracy အကြောင်းကိုအဓိကခြားဆွေးနွေးပါတယ်ကျွန်တော်တို့ကဒီမြန်မာနိုင်ငံရဲ့ Democracy အကြောင်းလေးမှာဟောင်းသွားအတစ်လာဆိုတဲ့ချက်ချင်းအကြောင်းလဲတော့မဖြစ်နိုင်ဘူးအခုခင်းချင်းဟာ Democracy ဆန်ရှင်ဆန်ညိုးနေတယ်တော့မပြည့်မီဘူးဟာလားဒါကိုလည်းပြည်သူတွေအားလုံးကဒီရွေးကောက်ပွဲကိုလည်းဒီလိုဆန်ရှင်ဆန်ညိုးနေမပြည့်မီတဲ့အတွက်စိတ်ဝင်စားမှုအားနည်းတယ်ဒါတွေကိုကျွန်တော်တို့ဆွေးနွေးကြပါတယ
် American ယာယီတန်ယုံတာဝန်ခံ Mr. Larry Dinger ကလည်းမြန်မာပြည်ဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူဝါဒကိုရှင်းပြတယ်လို့ဆိုပါတယ
်ဒီ2010ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိဖို့နောက်တစ်ခုကအားလုံးပါဝင်ရှိဖို့သူတို့ကမြေပြင်ပေါ်မှာတွေ့တဲ့အရာရှိတွေနဲ့တာဝန်ရှိတွေနဲ့တွေ့ရတယ်သူတို့ကအမြဲတမ်းတိုက်တွန်းပါတယ်တဲ့ဒါပေမဲ့တဲ့သူတို့တိုက်တွန်းတယ်လို့ပေါ့ဗျာလွတ်လပ်ပြီးတရားမျှတမှုတွေနည်းတယ်အားလုံးပါဝင်နိုင်ခွင့်တွေမရှိဘူးဆိုရင်လည်းသူတို့ကမြန်မာအစိုးရကိုဆက်ပြီးတော့အနာဂတ်မှာဖြစ်ပေါ်လာမယ့်မြန်မာအစိုးရဒါမှမဟုတ်ယခုလက်ရှိမြန်မာအစိုးရကိုဆက်ဆံသွားမှာပါတဲ့ထိတွေ့ဆက်ဆံသွားမယ်လို့ပြောတယ်ကလာရီဂျင်ဂါကပြောတာတိုင်ယွန်တာယီတာဝန်ခံကပြောတာ
အခုလိုအမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးဌာနကအရာရှိတွေပါဝင်အနောက်နိုင်ငံတန်တမာနေနဲ့နိုင်ငံရေးပါတီတွေရွေးကောက်ပွဲမတိုင်ခင်မှာမကြာခဏတွေ့ဆုံနေမှုတွေဟာအကျိုးရှိတဲ့ကိစ္စတွေလို့လည်းဦးသိန်းတင်အောင်ကသုံးသပ်ပါတယ
်အကျိုးကတော့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့အမေရိကန်အစိုးရအနေနဲ့ရွေးကောက်ပွဲဝင်တဲ့ပါတီအပေါ်မှာသူတို့ရှင်းတော့လက်လူရှူထားခြင်းမရှိဘူးအတိမတ်ကြည့်လေးစားရဆိုတဲ့အကြောင်းကိုပြသတာပါကျွန်တော်တို့ရွေးကောက်ပွဲဝင်ရခြင်းရဲ့ရည်ရွယ်ချက်ကိုသူတို့နားလည်သွားတယ်ဗျာနော်နောက်တစ်ခါကျွန်တော်တို့ရဲ့ရည်မှန်းချက်ပေါ့နော်ဒီမိုကရက်တစ်အပြောင်းအလဲကိုကျွန်တော်တို့ဘယ်လိုဖော်ဆောင်မလဲဆိုတဲ့ဒီကောင်ရဲ့လုပ်ငန်းစဉ်တွေသူတို့တည်သွားတယ်ဗျာအဲ့ခါကျတော့ကျွန်တော်တို့ရောအတိမတ်ကြည့်တယ်ကျွန်တော်ချစ်ပေါ်တိုးတက်မှုတွေသူတို့စိတ်ဝင်စားတယ်ပေါ့
မနေ့ကတွေ့ဆုံခဲ့ကြတဲ့အထက်မှာ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီကခေါင်းဆောင်နေဖြစ်ကြတဲ့ဒေါက်တာတန်ငိမ့်ဥက္ကမောင်ဆွေတခါဒီမိုကရက်တစ်ပါတီမြန်မာကအမျိုးသမီးခေါင်းဆောင်၃ဦးဖြစ်ကြတဲ့ဒေါ်တန်တန်းနုဒေါ်ချိုချိုကျော်ငိမ့်နဲ့ဒေါ်နေီဘတ်ဆွေတခါ UDP ပြည်ထောင်စုဒီမိုကရေစီပါတီကဥက္ကဋ္ဌဦးသိန်းထိပ်နဲ့ထရေတွင်းမူဦးသိန်းတရားနှုတ်တက်ရောက်ခဲ့ကြတာပါဒီကနေ့မှလည်းအဲ့ဒီအမေရိကန်အရာရှိနဲ့အဖွဲ့ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒုက္ကဋ္ဌဦးတင်ဦးနဲ့ဘိုးဦးစည်းအဖွဲ့ဝင်ဦးစောနိုင်နိုင်တို့နဲ့လည်းချင်းတနားရီကြောကြအောင်တွေ့ဆုံပြီးတော့ NLD ပါတီရဲ့နိုင်ငံရေးရည်ရည်ချက်နဲ့လက်ရှိဆောင်ရွက်နေတဲ့လူမှုရေးလုပ်ငန်းတွေအကြောင်းကိုဆွေးနွေးခဲ့ကြပါသေးတယ်ခင်ဗျာ